ဝန်ကြီးညိုခင်ဗျာဒီနေ့ကျွန်တော်ဝန်ကြီးညိုဖတ်တော်ရတဲ့အကြောင်းညာတော့မြို့သားညညရေးအစိုးရဘက်ကတိုင်းရင်းသားစီးလုံးညညရေးအတွက်စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးလှုပ်ရှားမှုအခြေအနေဟာလာလာဘယ်လောက်ထိရှိနေသလဲဆိုတော့ဆွေးနွေးမြင်းမြန်းနေတဲ့ကိစ္စအတွက်ဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်ကြားလိုက်ရတာကတော့ပြီးခဲ့တဲ့နှစ် 27 January မှာFederal ပဋိညာဉ်နဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ခဲ့တာရှိပါတယ်။အဲ့ဆိုအဲ့အခြေခံမူကိုနည်းနည်းအချင်းချင်းလေးပြန်ပြီးပြောပြပါလားခင်ဗျာ
။ဒီလိုခင်ဗျာဒီဟိုချာတာရဲ့အဓိကအခြေခံမူရဲ့အချက်ကတော့ဟိုမြန်မာနိုင်ငံအတွက်ဆိုရင်ခုနကဥစ္စာသတ္တပြောသလိုပဲအနာဂတ်မှာဟိုတကယ်တမ်းတန်းတူညီများရှိပြီးတော့ကိုယ်ပိုင်ပြတ်ထန်းွေရှိတဲ့တကယ်စစ်မှန်တဲ့ Federal စနစ်ကိုသွားကြဖို့ဆိုတဲ့အာကိုအမှတ်ခံချက်ပေးကြတဲ့သဘောတူညီချက်ကြီးပဲဗျာ။အဲ့ဒီသဘောတူညီချက်ကိုကျွန်တော်ရေးဆွဲတဲ့အခါမှာလည်းတက်ဆိုင်ရကျွန်တော်တို့ဟိုတိုင်းရင်းသားတော်လှန်ရေးအင်အားစုတွေအပါအဝင်ပေါ့နော်။အဲဒါနဲ့ညှိနှိုင်းပြီးတော့ကျွန်တော်ရေးထားခဲ့တယ်။အဲ့ဒီအပေါ်မှာအလုံးမသဘောကျပြီးသားဖြစ်တယ်။တကယ်တမ်းဆိုရင်အနာဂတ်နိုင်ငံအတွက်ဆိုရင်တကယ်ကိုအပြည်နယ်ဒီမှာဟိုပြတ်ထန်းွေအခြေခံအဖြစ်ရှိနေပြီးတော့အပြည်နယ်ဒီရဲ့အကြီးကအခန်းကဏ္ဍကိုသွားမယ်ဆိုတဲ့သဘောတူချက်ကရထားပြီးသားရဥပမာအနေထားနဲ့ဥပဒေပြည်ရေးကိစ္စရလူမျိုးဟာမျိုးမှာဆိုလို့ရှိရင်တက်ဆိုင်ရကျွန်တော် Federal Unit တွေကဥပဒေပြည်ရေးကိုကောနောက်ပြီးတော့ကျွန်တော်တို့ကျွမ်းကျန်အာဏာတွေကိုဥပဒေပြုဖို့ရောနောက်ပြီးတော့ပူးတွဲအာဏာဥပဒေပြည်ရေးကိစ္စရတွေကော Federal Unit တွေကိုပဲပေးထားတယ်ဗျာဗဟုဥပဒေပြည်ရေးကတော့ Federal အားလုံးနဲ့တက်ဆိုင်တဲ့ဥပဒေတွေပေါ်မှာပဲပြတ်ထန်းကြမယ်ဆိုတဲ့ဟိုတိုးချက်ထားတဲ့အနေထားမျိုးတွေရှိတယ်ပေါ့ဗျာနောက်တစ်ခုကတော့ဟို Fiscal ပေါ့နော် Federal ဟိုဘာသာရေးကိစ္စနဲ့တင်ဒါတကိစ္စတွေအထီးလည်းပဲအခြေခံအဖြစ်မြန်မာနိုင်ငံရဲ့အဓိကအချုပ်ချာအာဏာမှာပြည်နယ်တွေမှာရှိတဲ့ပြည်နယ်သားတွေကနေလာတယ်ဆိုတဲ့အနေအထားမျိုးအထီးကျွန်တော်တို့ပေးထားတဲ့အခြေအနေရှိပါတယ်ဗ
ျဟုတ်ကဲ့ဆိုတော့အဓိကကတော့အခြေခံမူပဲဖြစ်တယ်စိတ်ရည်ပူရဆန်တယ်သို့တော်လည်းပဲပြည်နယ်သားတွေအတွက်အဲ့ဘဏ္ဍာရေးစီမံခန့်ခွဲခွင့်တို့တစ်ခါ reserve of power ပေါ့လေပါပူရှန
်
စီရင်ပိုင်ခွင့်တို့လည်းပဲသူတို့နဲ့ညှိပြီးတော့လုပ်မယ်ဆိုတော့အလားအလာကောင်းပါတယ်ဆိုတော့ဘလောက်ထိများပေးနိုင်မယ်လို့များတွေ့ထားတာရှိပါလားတကယ်တော့သူတို့တောင်းဆိုလာ
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ဒီလိုအနေအထားမျိုးရတော့ပါဆိုကျွန်တော်တို့ကအခုတကယ်တမ်းပြင် coming together ဆိုတဲ့ပုံစံမျိုးနဲ့တွားကြမှာဖြစ်တဲ့အတွက်အာတို့ကတော့ဘလောက်ပဲပေးနိုင်မယ်ဆိုတဲ့မူလပိုင်ရှင်အနေနဲ့ရပ်တည်ထားတဲ့ပုံစံမျိုးလည်းကျွန်တော်တို့မှာမရှိဘူးအောက်ဆိုတော့ဟိုကိုပေးတဲ့လောက်ပဲသူတို့ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင့်ကတ်တဲ့ပုံစံမျိုးမဟုတ်ဘူးအဲ့တော့မြန်မာနိုင်ငံရဲ့တကယ့်အနေအထားမျိုးဖက်ဒရယ်နိုင်ငံတော်တခုဖြစ်ဖို့ရအတွက်ဘာတွေလိုအပ်မလဲဘယ်လိုတွေပေါင်းစည်းကြမလဲဆိုတဲ့အဖြစ်အပျက်ကြီးကပုံမှာပဲသွားမယ့်အခြေအနေမျိုးမှာရှိပါတယ်တူတူကတော့ဘာတွေကိုဘယ်လောက်ထိလိုချင်တယ်ဆိုတာကတော့အခုချိန်ဒီတရားဝင်တောင်းဆိုတဲ့ဘက်ကမရှိသလိုအဲဒီဘက်ကလည်းပဲအဲကျွန်တော်တို့က ownership ဆိုတဲ့ပုံစံမျိုးနဲ့တို့ကတော့ဘယ်လောက်ပဲပေးနိုင်မယ်ဆိုတဲ့ချင့်ကတ်ပုံမျိုးနဲ့ချင့်ကတ်မှာမဟုတ်ဘူးအဓိကကဘာလဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း80လောက်ပြန်မှရှိနေတဲ့ဟိုတန်ရတဲ့နဲ့မယုံကြည်မှုတွေကိုကျွန်တော်တို့ခြေလွှားပြီးတဲ့အခါကျတော့တကယ်တမ်းယုံကြည်စိတ်ချရတဲ့အနေအထားမျိုးကိုရောက်ရှိနိုင်ရေးအတွက်သွားနေတာဖြစ်တဲ့အတွက်အခုဒီအဆင့်ဟာပေါ့နော်တကယ်တမ်းမျိုးလင့်တောင်းတခဲ့တဲ့ပင်လုံဂရီကုတ်တီနဲ့အညီသွားနိုင်မှုရာအချီကိုပဲကြီးမြတ်အောင်ဆောင်ရွက်ပတ်သွားနိုင်မယ်အခင်းအကျင်းတစ်ခုဖြစ်တော့ကျွန်တော်တို့သုံးသပ်ထားပါလေရ
ဟုတ်ကဲ့ဆိုတော့ကောင်းပါရဲ့အရင်ကရှိခဲ့တဲ့မယုံကြည်မှုတွေသံပြရတဲ့ပတ်ပြောက်ဖို့ဆိုတာသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တချိန်တည်းမှာပဲစစ်ကောင်စီဘက်ကလည်းပဲတိုင်းရင်းသားရဲ့အတွက် Federal ကိစ္စဆွေးနွေးမယ်သူကင်စီကန်သမဂျမ်ထားပဲဆွေးနွေးဖို့အတွက်အစီအစဉ်ဖြစ်ပါတယ်လာကြပါဆိုပြီးတော့ဖိတ်ခေါ်နေတာတွေ့ရပါတယ်အဲ့တော့ဒီမှာကျွန်တော်ဆက်ဆက်ပြီးနေကျင်တာကစံတရားတွေပတ်ပြောက်အောင်မယုံကြည်မှုတွေပတ်ပြောက်အောင်ဘလောက်ထိစွန့်ဆောင်နိုင်မယ်အခြေအနေရှိနေပါတယ်အခုလောလောဆယ်မှာတော့ဒါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အင်အားစုတွေနဲ့ညီညွတ်မှုတော့ရနေပါတယ်ဆိုတော့ဒီညီညွတ်မှုစီ Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ရရှိတဲ့သဘောတူညီမှုစီကိုဥတည်သွားနိုင်တယ်လို့ယူဆပါသလား
ကျွန်တော်အဲ့လိုတော့ယုံကြည်ထားတယ်ဗျဘာဖြစ်လို့အဲ့လိုယုံကြည်ထားလဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကျွန်တော်တို့ကဂန္ဓာအဖြစ်၃ခုပေါ့အခုကာလကတော့ကျွန်တော်တို့ဈာကာလပေါ့နော်ဈာကာလပြီးသွားတဲ့အခါမှာဈာကာလပြီးသွားတဲ့ဆိုတော့ကျွန်တော်တို့ဆေးအနာရှင်စနစ်ကိုတော်လှန်ပေးတဲ့အနေအထားမျိုးမှာနီလန်တစ်ခုခုနဲ့ကျွန်တော်ဒီကိစ္စကိုကျော်လွှားနိုင်ခဲ့ပြီဆိုရင်နောက်တစ်ဆင့်ဈာထဲမှာကျွန်တော်အတွင်ကူပြောင်းရေးကာလကိုသွားမယ်လို့ကျွန်တော်တို့ဟိုရုတ်မှတ်တရအဲ့လိုထားတယ်ဒီအတွင်ကူပြောင်းရေးကာလထဲမှာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံတနင်္ဂနွေလုံးရဲ့အနာဂတ်ဖက်ဒရယ်အတွက်တကယ့်ဖက်ဒရယ်ရေကို constitution တခုကိုပေါ်ပေါက်ဖို့ရတယ်အဲ့ဒီမှာကျွန်တော်တို့ကတိုင်းရင်းသားတွေနဲ့အားလုံးတန်းတူညီမျှဆိုတဲ့ပုံစံမျိုးနဲ့အားလုံးတိုင်ပင်ဆွေးနွေးပြီးတော့ကျွန်တော်ရေးဆွဲသွားကြမယ်ရေးဆွဲသွားပြီးအဲ့ဒီရေးဆွဲထားတဲ့အပေါ်မှာမူတည်ပြီးတော့လည်းပဲတချိန်မှာဆိုရင်ကျွန်တော်တို့လူလူဆန္ဒခံယူမှုတွေလုပ်မယ်အဲ့ဒီလိုအနေအထားမျိုးတွေလုပ်တဲ့အခါမှာဘာနဲ့သွားပြီးတော့တူလဲဆိုရင်အေးတို့ကတော့ဘယ်လိုပဲဖြစ်ဖြစ်ဟေးငါတို့နဲ့တော့သဘောတူလို့ရှိရင်ဗာရမယ်ဆိုတဲ့ပုံစံမျိုးနဲ့ပြောခဲ့တဲ့ ဟိုမတီနိုင်တဲ့ဂတိတွေကိုကျွန်တော်တို့ပေးထားတာမဟုတ်ပဲနဲ့အောင်မြင်အောင်လုပ်မယ်ဆိုတဲ့တန်တိတ်ခံချထားတဲ့အခြေအနေမျိုးဟာတကယ်တမ်းသွားရမယ်လမ်းကြောင်းတွေအကောင်းဆုံးနည်းလမ်းလို့မြင်တယ်အခုစစ်ဆောင်စီကတော့ဗျာအခုလောလောဆယ်လုံးကပီအာကိုသွားမယ်လို့ဘာလုပ်မယ်လို့ပြောတယ်ဒါမျိုးတကယ်တမ်းတမန်ကြောင်းကိုပြန်ကြည့်လို့ရှိရင်ပေးထားတဲ့ဂတိဘယ်နဲ့ခါတီးခဲ့ဘူးတလဲဆိုတဲ့တမန်ကြောင်းကိုပြန်ပြီးကြည့်တဲ့အခါမှာကျွန်တော်တိုင်းရင်းသားတော်လိုင်းအင်အားစုတွေလည်းကောင်းကောင်းသဘောပေါက်နေတဲ့အနေအထားရှိတယ်လို့တော့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ဆိုတော့တင်တော်တစ်ခုဒီညာမေးပြတချို့တိုင်းရင်းသားတွေကNUG မတိုင်ခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တတိကိုလည်းပဲသူကသံသယရှိနေကြစေလို့ကျွန်တော်ကြားမိပါတယ်ဆရာအဲ့ဒီကိစ္စနဲ့ပတ်သက်တော့ဦးအောင်ကျွန်တော်ပြောချင်ပါလ
ားအဲ့ဒီကိစ္စမှာလည်းတကယ်တမ်းပြီးခဲ့တဲ့တက်တန်းလုံးကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်ခုဖြစ်ခဲ့တယ်ဆိုတာမှန်ပေမဲ့လို့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့သဘောမတူရင်လုံးလို့မရတဲ့အကန့်အသတ်တွေအများကြီးကြားထဲမှာဆောင်ရွက်ခဲ့ရတဲ့အနေအထားမျိုးတွေရှိတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲရဲ့ကြီးညာစာတမ်းမှာကျွန်တော်ဟိုတော့ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်နဲ့လက်လျောညီထွေဖြစ်စေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတာကိုကျွန်တော်တို့ဥတည်ပြီးတော့ကြီးညာပြီးတော့ကျွန်တော်တို့ဟိုရွေးကောက်ပွဲဝင်ခဲ့တာဖြစ်ပါတယ်။အဓိကအရေးကြီးတာကအနာဂတ်ကိုတကယ်ဆောင်ရွက်တဲ့အခါမှာအခုလိုတတိပြက်ကွက်မှုမျိုးကိုမဖြစ်နိုင်စေမဲ့ coming together ဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းဆောင်ရွက်နိုင်တဲ့အခဲကျင်းတစ်ခုဟာအဲ့ဒါကိုကျော်လွှားသွားနိုင်မယ်လို့တော့ကျွန်တော်ယုံကြည်ထားတယ်ဗျာ
နောက်တစ်ခုကအဲ့ဒီ NUCC ဆိုပြီးတော့မကြသိမီကလည်း2022ဘက်မှာလှုပ်လာတဲ့အခါမှာသူ့အဖွဲ့တော်တော်များများကိုညွှန်းထားပါတယ်ပါဝင်ကြတယ်အဲ့ဒီမှာအဓိကအရေးကြီးတာကလောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေရဲ့အခန်းကဏ္ဍဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရရဲ့ပါဝင်တက်ကြွမှုသူရဲ့ဆရာထက်သန်မှုကဘယ်လောက်တွေးခဲ့ရပါလဲခင်ဗျာ
ဒီဒေါ်လာရေးကြီးကပြည်သူတရားလုံးကဟိုတောင်တန်းကောမြေပြန်ကောကြီးလက်ကောမြို့ပြရောအားလုံးပါဝင်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်ညီညွတ်တဲ့အစိုးရတစ်ခုကိုဖော်ဆောင်ဖို့ရန်အတွက်ဆိုပြီးတော့ကျွန်တော်တို့တကယ်တော့ NUCC ဆိုတဲ့ platform ကိုစပြီးကျွန်တော်တို့ဟိုစီစဉ်ဆောင်ရွက်ပြီးတော့အခုချတာကိုကျွန်တော်တို့ account ထဲပေါ်ဆောင်ရွက်ခဲ့တာပါအဲ့ဒီအပေါ်မှာမူတည်ပြီးတော့လည်းပဲအခုတည်တဲ့အချိန်မှာကျွန်တော်မြို့သားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကျွန်တော်ဆောင်ရွက်နေတဲ့အနေအထားမျိုးမှာရှိပါတယ်အဲ့တော့သူတို့ရတာတွေပြောဆိုရတာတွေညှိနှိုင်းရတာတွေကျွန်တော်တို့ရှိမယ်ဒါမျိုးအဲ့ဒါဒီပင်လျင်ကျွန်တော်တို့အကောင်းဆုံးလမ်းကြောင်းပေါ်ကိုကြည့်ချင်တိုင်းနေလို့တော့ကျွန်တော်တို့တုံ့တက်လို့ရပါတယ်ဟု
တ်ကဲ့အဲ့ညီနိုင်ဆွေးနေတာဟာတိုင်းရင်းသားအင်အားစုဘယ်နှစ်ဖွဲ့လောက်ကိုများညီနိုင်ဆွေးနေနေမှာအားလုံးနဲ့လက်လမ်းပြီးပါသားခင်ဗျာ
အဲအတော်များများကတော့ကျွန်တော်လက်လမ်းမိတယ်ဒါမှမဟုတ်အချစ်တော်ဆန်တာကြီးအချင်းကြီးအကြောင်းအမျိုးမျိုးကြီးတချို့က condition တွေကိုကျွန်တော်တို့နားလည်ပေးရတာတွေလည်းဟောရှိပါတယ်အဲတချို့ကိစ္စရဲ့ဒီကပူပေါင်းပါဝင်မှုတွေပဲအတိုင်းတာအတိပဲအဆင့်အထိဘသူတွေဘလို့ပါနေတယ်ဆိုတဲ့အနေအထားမျိုးတွေကအခုလောလောဆယ်ရှိနေတဲ့အခြေအနေမျိုးမှာကျွန်တော်တို့အပြန်လာနားလည်မှုတွေထားထားတဲ့အခြေအနေမျိုးတွေလည်းရှိပါတယ်ဗျာ
ဟုတ်ကဲ့တချို့တိုင်းရင်းသားတွေကဒီ Federating Units ဘယ်နှခုပါမယ် Federal ပြည်ထောင်စုဖွဲ့စည်းရင်ဆိုရက်ကကြောက်လည်းနည်းနည်းစောရတက်ချင်ကြပါလေအခုတိုင်းပြည်နယ်၁၄ခုဖြစ်နေရဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့လိုမခွဲခြင်းဘူးပြည်နယ်ပဲတစ်ခုသာဖြစ်စေခြင်းလည်းဆိုပြီးတော့စံထွက်နေရဲ့ဖွဲ့စည်းတချို့လည်းရှိပါတယ်အဲ့ဒီကိစ္စကိုပြောစရာတစုံတရာရှိပါလား
အခုလက်တလို့တော့မရှိသေးပါဘူးဗျာအဲ့တော့အဲ့ဒါလည်းပဲခုနကကျွန်တော်ပြောသလိုပဲကျွန်တော်တို့ဟိုဟာဘလို့တွင်ကူးပြောင်းရင်အဲကာလရောက်သွားပြီးတခါတကက်ဖယ်ဘယ်စနစ်ကိုဘယ်လိုတိဆောက်ချမလဲဆိုတော့ပြည်သူတွေကဘယ်လိုရှိတယ်လဲအဲကျွန်တော်တို့ဟိုမြန်မာပါဝင်တိုင်းရင်းသားအားလုံးရဲ့အခြေအနေကဆန္ဒကဘယ်လိုရှိတယ်လဲတကယ်တော့နိုင်ငံရဲ့အနာဂတ်တွေဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အဲ့ဒီအချိန်မှာအခြေလေညှိနှိုင်းဆွေးနွေးရမှာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးမှာပြောဆိုချက်တွေဟာကျွန်တော်ထည့်သွင်းစဉ်းစားထားရမယ့်အချက်လက်တွေနဲ့ပဲရှိပြီးတော့ညှိနှိုင်းရန်ကိစ္စရပ်များအဖြစ်ပဲကျွန်တော်တို့ထားထားရအောင်လို့မြင်ပါတယ်ဗျာ
ဆိုတော့ဒီကိစ္စရဲ့ time frame အချိန်ကန့်သက်ချက်တော့ထားလို့မရသေးဘူးထင်ပါတယ်နော်
ဟုတ်တယ်ကျွန်တော်တို့ကတော့အချိန်ကန့်တတ်ချက်ထားလို့မရသေးဘူးကျွန်တော်အမြန်ဆုံးဖြစ်နိုင်မှုရာအတွက်ကိုတော့ကျွန်တော်နီလန်းပေါင်းစုံနဲ့ကြိုးစားနေတဲ့အနေအထားမျိုးမှာရှိပါတယ
်တကယ်တော့ဒီကိစ္စအပြောလို့တော့အလုခက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသမိုင်းကဆက်စည်ပြခဲ့ပြီးဖြစ်ပါတယ်ဆိုတော့ဥအောင်ကြည်ညိုအနေနဲ့ဒီကိစ္စကတကယ်ဖြစ်လာရမယ်လို့ဘာကြောင့်အခိုင်အမာယုံကြည်နေရသလဲလို့မေးဥအောင်ကြည်ညိုဘယ်လိုဖြစ်မလဲခင်ဗျာနောက်ဆုံးအနေနဲ့ဖြစ်ပြီးပါ
တကယ်တမ်းဆိုရင်ကျွန်တော်တို့ရဲ့ဒီတက်တန်းတက်လျှောက်လုံးမှာအခုဆိုရင်ဗျာတက်80ဝန်းကျင်လောက်မှာရှိတဲ့တက်တန်းတက်လျှောက်လုံးမှာဘယ်လိုအာဏာရှင်စနစ်မျိုးတွေရဲ့အုပ်ချုပ်မှုအောက်မှာနေထိုင်လာခဲ့ပြီးတော့ကျွန်တော်တို့ရဲ့သားသမီးတွေရဲ့အနာဂတ်ကိုဘလောက်ထိကျွန်တော်တို့ဟိုဇတိကရတယ်လဲဆိုတာအလုံးသိပြီးသားဖြစ်တဲ့အနေအထားမျိုးမှာရှိတယ်။အဲ့ဒီလိုနိုင်ငံမျိုးမှာကျွန်တော်တို့ရဲ့နောက်ထပ်လာမယ့်မျိုးဆက်တဲ့လူငယ်တွေနဲ့ကျွန်တော်မျိုးဆက်တဲ့သားသမီးတွေကိုဘယ်လိုနည်းနဲ့မှမထားခဲ့နိုင်တော့ဘူးဆိုရင်အဲ့ဒီတောင်ဝင်ကျွန်တော်ဒီကနေ့ရှိနေတဲ့ပြည်သူတရားလုံးနဲ့ဒီနေ့တောင်ဝင်ရှိနေတဲ့ပုံကိုယ်ရဲ့အားလုံးရဲ့ပခုံးပေါ်မှာရောက်ရှိနေကြတယ်ဆိုတာထင်ရှားဖြစ်တယ်။ဒါကြောင့်မလို့ဒီလိုအခြေအနေမျိုးမှာတလောက်ရက်ဆက်တဲ့ ကျွန်တော်တို့ကဟိုပြည့်နေချင်းကြောက်ရွံ့ခြင်းကိုလုပ်တဲ့အတွက်ကြောင့်မလို့ကြောက်ချင်းတရားကြောင့် ကျွန်တော်တို့ကဟိုပြည့်နေချင်းကြောက်ရွံ့ခြင်းကိုလုပ်တဲ့အတွက်ကြောင့်မလို့ကြောက်ချင်းတရားကြောင့်ကျွန်တော်တို့အလျှော့ပေးလိုက်ရမယ်ဆိုတဲ့အနေအထားမျိုးမဖြစ်အောင်ကျွန်တော်အင်မတန်ကြံ့ခိုင်နေစင်းနဲ့အခုအောင်စိတ်ကိုမွေးပြီးတော့အောင်နိုင်ခြင်းကိုဆက်ပြီးကြိုးစားအားထုတ်သွားကြရမယ်ဒီချိန်မှာကျွန်တော်အားလုံးညီညီညွတ်ညွတ်နဲ့အပြန်လာနားလည်မှုအပြည့်တည်ဆောက်ထားနိုင်မယ်ဆိုဒီပွဲကမဟုတ်